ဒီနေ့တနင်္ဂနွေနေ့မှာထိုင်းနိုင်ငံရဲ့အထွေထွေရွေးကောက်ပွဲကြီးကျင်းပပြီးစီးခဲ့ပါပြီ။အဲဒါကြောင့်မို့လဲမဲတွေစတင်ရေတွက်နေပါပြီ။မဲတွေကိုဒေသစံတော်ချိန်ညနေ 9:00 မှာပိတ်ခဲ့ပြီးကြီးကြီးမားမားပြဿနာတစုံတရာမရှိဘဲပြီးဆုံးခဲ့တယ်လို့ထိုင်းမီဒီယာတွေမှာဖော်ပြထားကြပါတယ်။ပနမရလက်တွေကိုတနင်္ဂနွေနေ့နှောင်းပိုင်းမှာသိရပေမဲ့ပါတီတစ်ခုချင်းစီရဲ့နောက်ဆုံးအနိုင်ရရှိမှုနဲ့လွှတ်တော်အတွင်နေရာရရှိမှုနောက်ဆုံးရလက်တွေကိုတော့တရားဝင်အတိအမှတ်ပြုနိုင်မှုသတင်းပတ်ပေါင်းများစွာစောင့်ရအောင်ပါ။စစ်တပ်အာဏာသိမ်းပြီးဝင်ကြီးချုပ်ယာရုယူထားတဲ့ပရာယွတ်ချန်ဦးချာရဲ့စစ်တပ်နောက်ကြောရောင်နောက်ခံပြု Conservative ဝါဒီအစိုးရကိုအနိုင်ယူနိုင်ဖို့ဒီမိုကရေစီလိုလားတဲ့တိုက်ခိုက်ပါတီတွေကအခုရွေးကောက်ပွဲမှာကြိုးပမ်းခဲ့ကြတာပါ။သဘောရစစ်တမ်းတွေအရစစ်တပ်အကြီးအကဲဟောင်းနဲ့အာဏာသိမ်းခေါင်းဆောင်ပရာယွတ်ဟာအကြီးအကျယ်ရှုံးနိမ့်မယ်လို့ဆိုကြပြီးဒါဟာပြောင်းလဲလို့တဲ့မျိုးဆက်သစ်လူငယ်တွေနဲ့တော်ဝင်ဘရင်စနစ်ကိုလိုလားသူတွေကြားထိတ်တိုက်တွေ့မှုလို့လည်းရှုမြင်ကြပါတယ်။